မေရိကန်ပြည်ထောင်စုမှာအစိုးရအတုံးစီအတွက်ဒေါ်လာ 1.1 ထရီလီယံဘတ်ဂျက်ကိုစီးနှိတ်ထက်လွှတ်တော်ကအတည်ပြုပေးခဲ့ပါတယ်။ရန်နေချီနိုင်ငံရေးအရာကစားကွက်တွေပြည်ထောင်စုအစိုးရရဲ့လုပ်ငန်းလည်ပတ်မှုတွေရပ်ဆိုင်သွားနိုင်တဲ့ချိန်ချမှုတွေရှိခဲ့ပြီးတဲ့နောက်မှာပဲစနေနေ့ညတော့ကဒီ2015ဘတ်ဂျက်အတုံးစီကိုအထက်လွှတ်တော်မှာထောက်ခံမဲ56ပဲ၊ကန့်ကွက်မဲ40နဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။လွှတ်တော်မှာအတည်ပြုနိုင်ခဲ့တဲ့ဘတ်ဂျက်ဥပဒေကြမ်းကိုအင်ဂျီရောကိုပို့မှာဖြစ်ပြီးတော့သူစီရောက်လာရင်တော့ဥပဒေဖြစ်အောင်လက်မှတ်ထိုးပေးမှာဖြစ်တယ်လို့သမ္မတဘရက်ဥပမာကပြောခဲ့ပါတယ်။အခုအတည်ပြုလိုက်တဲ့ဘတ်ဂျက်က2015စက်တင်ဘာလကုန်အထိအစိုးရလုပ်ငန်းအားလုံးဒီပါအတွက်အသုံးစရိတ်ရမှာဖြစ်ပေမဲ့အမိမြေလုံခြုံရေးဆိုင်ရာအသုံးစရိတ်ကတော့ February 29ရက်နေ့အထိပဲရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်နေထိုင်နေသူတန်းနဲ့ချီကိုငွေရပြန်မပို့ဖို့သမ္မတအခွင့်အာဏာနဲ့ဆုံးဖြတ်ခဲ့တဲ့လူဝတ်မှုကြီးကြပ်ရေးမူဝါဒကိုအဲ့ဒီအချိန်ကြာရင်သမ္မတနောက်ပြန်ဆုတ်အောင်လို့ဖိအားပေးနိုင်ဖို့ Republican တွေဘက်ကရည်ရွယ်လုပ်တာလည်းဖြစ်ပါတယ်။ Budget ဥပဒေကြမ်းနဲ့မှသူမကြိုက်တဲ့ကန့်သတ်ချက်တွေပါဝင်နေပေမဲ့ကျန်းမာရေးဆောင်ရှားမှု၊ယာတိဥရုပြောင်းလဲမှု၊ကလင်းငယ်တွေအတွက်ပညာရေးနဲ့အလောက်ကန်တိုးတက်ရေးတွေအတွက်ကိုရှေ့တိုးနိုင်မယ်လို့အာမခံထားတဲ့အချက်တွေလည်းပါဝင်ပါတယ်လို့သမ္မတ Obama ကပြောကြားခဲ့ပါတယ်။2015 Budget ဥပဒေကြမ်းကိုအောက်လွှတ်တော်မှဂျာတာရင်းနေတော့ကအတည်ပြုခဲ့ပါတယ်ရှင်။